လာမယ့်ဧပြီလ28ရက်နဲ့28ရက်နေ့မှာနေ့အပူချိန်ပို့ပြီးတော့ပြင်းထန်လာနိုင်တာကြောင့်မလို့သတိထားပြီးနေထိုင်ကြပါလို့မိုးစလာဌာနကသတိပေးချက်ထုတ်ပြန်ပါတယ်။စံချိန်တင်အပူမြင့်လာတွေဖြစ်လာနိုင်တာမို့လို့နောက်ဆက်တွဲအနေနဲ့လေပြင်းတိုက်တာမိုးသီးကြွေတာအပြင်မိုးကြိုးပစ်ခံရတာတွေလည်းရှိလာနိုင်တယ်ဆိုပြီးသတိပေးထားပါတယ်။ကျန်းမာရေးပညာရှင်တွေဘက်ကလည်းဒီရာသီဥတုအခြေအနေကြောင့်မလို့ကျန်းမာရေးထိခိုက်မှုတွေရှိလာနိုင်တယ်ဆိုတာကိုသတိပေးထားပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်မြတ်စင်အောင်ကတင်ပြပေးထားပါတယ်
။ El Niño ရာသီအကျိုးဆက်အဖြစ်နဲ့အပူချိန်မြင့်မာတဲ့တံကိုမြန်မာနိုင်ငံမှာတွင်မကအရှိတောင်အာရှအပါဝင်အာရှနိုင်ငံတော်တော်များများရင်ဆိုင်နေရပါတယ်။အပူချိန်မြင့်တက်မှုနောက်ဆက်တွဲတည်ရောက်မှုတွေကိုသတိထားကြဖို့အာရှနိုင်ငံတော်တော်များများမှာသတိပေးချက်တွေထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်မှာတော့မြန်မာနိုင်ငံအလဲပိုင်း6မြို့ဟာကမ္ဘာအပူဆုံးနေရာတစ်ခုအနေနဲ့သတ်မှတ်ခံရတဲ့အထိနေအပူချိန်တွင်ပြင်းထန်နေရပါ။လာမယ့် April 29နဲ့28ရက်နေ့တွေမှာနေအပူချိန်ပိုပြင်းလာနိုင်ပွဲရှိတာမို့ပို့ပြီးတော့သတိထားနေနိုင်ဖို့မိုးလေဝသနှင့်ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုဦးကျော်မှုကပြောပါတယ
်။ဟုတ်ပါဘူးမြန်မာနိုင်ငံမှာတော့အခုချိန်ကြောဘူလိုင်းပုံစံမျိုးတော့မရှိသေးဘူးနော်။ဟိုတင်တော့အနေပူချိန်တော့29 28မှာတော့အနေငယ်မြင်လာမယ့်အနေနဲ့ရှိပါမယ်။ကျွန်တော်မိုးရွာပြီးတော့ပြန်ပူလာမယ့်အနေနဲ့ပါနော်။ဒီကာလတွေကတော့ကျွန်တော်ကနေပူချိန်မြင့်တက်သွားဆိုညနေပိုင်းမှာမိုးရွာမယ်။ဒီကောင်ကျွန်တော်တို့ပြန်ပြီးတော့ပူလာမယ်ပေါ့နော်။အဲ့လိုလေအဲ့လိုလေတော့ဟိုတလဲဆိုပြပွန့်ချင်တာပေါ့နော်။ဟုတ်ကဲ့။
စကိုင်းမန္တလေးနဲ့မကွေးတိုင်းတွေမှာအမြင့်ဆုံးပူပြင်းနိုင်ပွဲရှိတယ်လို့လည်းပြောပါရယ်။ပြီးခဲ့တဲ့မတ်လအလယ်လောက်ကစပြီးတော့အပူချိန်မြင့်တက်နေတာဖြစ်ပြီးမတ်လကုန်ဧပြီလအစပိုင်းမှာအမြင့်ဆုံးအပူချိန်တွေအနေနဲ့နေအပူချိန်စံချိန်တက်တင်တဲ့ဒေသတွေရှိခဲ့ပါရယ်။ဒီဒေသတွေကတော့6ဇောင်းတူရေမြို့နယ်တို့ဖြစ်တယ်လို့မိုးစလာကထုတ်ပြန်ထားပါရယ်။ရင်းမြို့နယ်ဟာနှစ်ပေါင်း60အတွင်းအမြင့်ဆုံးအပူချိန်စံချိန်တင်ခဲ့ပြီး 39.5 ဒီဂရီဆဲလ်ဆီယပ်အထိရှိခဲ့ပါတယ်။6မြို့မှာလည်းနှစ်ပေါင်း56နှစ်အတွင်းအမြင့်ဆုံးအပူချိန်စံချိန်တင်ခဲ့ပြီးတော့နေ့အပူချိန်ဟာ 45.2 ဒီဂရီဆဲလ်ဆီယပ်အထိရှိခဲ့ပါတယ်။ဇောင်းတူမြို့ရဲ့နေ့အပူချိန်စံချိန်တက်ကတော့နှစ်ပေါင်း38နှစ်အတွင်းအမြင့်ဆုံးအပူချိန်ဖြစ်ခဲ့ပြီး 40.9 ဒီဂရီဆဲလ်ဆီယပ်အထိရှိခဲ့တယ်လို့မိုးစလာကထုတ်ပြန်ထားပါတယ်။စံချိန်တင်အပူမြင့်လာရဖြစ်လာနိုင်တာမို့နောက်ဆက်တွဲအနေနဲ့လေပြင်းတိုက်တာ၊မိုးသီးကြွေတာအပြင်မိုးကြိုးပစ်ခံရတာတွေလည်းရှိလာနိုင်တယ်လို့သတိပေးပါတယ်။
ဒီအပူချိန်မြင့်တက်လာရင်ဆိုရင်ဆောင်းတို့ရဲ့ဒီမိုးလဲညနေပိုင်းမှာကျွန်တော်ကမိုးတင်တော်ချက်ထုံးတွေဖြစ်ပြီးတော့မှာပေါ့နော်ဒီမိုးတင်တော်ဖြစ်တာကြတော့အဲ့ဒါကြတော့သူကမိုးကြီးတဲ့အနေအထားမျိုးတော့မရှိဘူးပေါ့နော်သူကတော့မိုးသီးချွေတာတို့လေရင်းတိုက်တာတို့ပေါ့နော်ဒီအောင်မျိုးတွေရှိလာနိုင်တယ်နောက်တစ်ခါတော့လက်စီလက်မိုးကြိုးဖြစ်တဲ့ဖြစ်စဉ်တွေဒီဖြစ်စဉ်တွေပေါ့နော်ဒီဖြစ်စဉ်တွေကဒီအပူကြောင်းတွေနောက်တစ်ခါတော့ဒီကာနာဆန်စချင်းပီတီရဲ့ဘုဒ္ဓမင်းကြားကာနာဖြစ်တဲ့ဟင်ကြတော့ဟိုအပြောင်းလဲညတဲ့ကာနာဖြစ်တဲ့ဟင်ကြောင့်ဒီအောင်မျိုးကာနာတွေမှာတော့ဒီလက်စီလက်မိုးကြိုးဖြစ်တဲ့အောင်မျိုးတွေနဲ့ဒါအဲ့ဒီဒီနေပေါ့နော်ပေါင်းတို့လည်းကျွန်တော်တို့ဒီရင်းတိုက်ကြတို့ပိုးသီးကြွေတာတို့ရံမျိုးတွေပေါ့နော်ဒီရံမျိုးတွေဖြူတင်ပြီးတော့တတိပြုတင်ပါတော့
ဒီကနေ့နေ့လယ်ပိုင်းမှာလဲရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့မှာလေပြင်းတိုက်ခတ်ခဲ့တဲ့အတွက်နေတချို့ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ် AP 24ရဲ့နေ့လယ်ကမကွေးတိုင်းတောင်တွင်းကြီးမြို့နယ်နဲ့မင်းလှမြို့တို့မှာလဲမိုးရွာပြီးတော့လေပြင်းတိုက်ခတ်ခဲ့ပါတယ်နေပြည်တော်စကိုင်းမန္တလေးမကွေးနဲ့ပဲခူးတိုင်းတွေမှာဒီရက်ပိုင်းတွင်နေအပူချိန်အနည်းငယ်တိုးလာနိုင်တယ်လို့လည်းပြောပါရယ်။ကျမကြီးပညာရှင်ဒေါက်တာကျော်မင်းထွန်းကတော့ဒီလိုရာသီဥတုအခြေအနေကြောင့်ကြောက်ကထိခိုက်နိုင်တာရေဓာတ်ခန်းချောက်တာတွေဖြစ်နိုင်တာမို့ရေမြဲများတောက်ကြဖို့နဲ့အပူကြီးတာနဲ့နောက်ဆက်တွဲကိုပူချိန်မြင့်ပြီးတော့တတိလက်တဲ့အထိဖြစ်နိုင်တယ်လို့သတိပေးပါရယ်။ဒီကာလမှာရေတက်မဆုံးရှုံရအောင်ရေမြများတောက်တာဓာတ်စာတောက်တာအုံရီတောက်တာမျိုးတွေလုပ်ပေးဖို့ပူပြင်းတဲ့နေ့လယ်ပိုင်းမှာရေချိုးတာရေဖြန်းထားတဲ့တမန်တလင်းပေါ်မှာအိတ်တာရေဖြန်းအုပ်ကိုကိုယ်မှာပတ်ပြီးတော့အိတ်တာမျိုးတွေမလုပ်ဖို့သတိပေးထားပါတယ
်။ရမယ်ဒီဘက်မှာလုံးဝထူးထွန်းကြတော့နှုံးတယ်နှုံးမယ်တွတ်တက်မယ်ဖီဘက်လက်စားတွေအေးမယ်ကုလက်တွေကိုက်မယ်ပြင်းမယ်မယ်နွမ်းနေမယ်ပေါ့နော်ကြောက်တာဘူးကြောက်ဖြစ်တဲ့ဒီစုံတက်တာပြေးပေါ့နော်အဲ့ဒါအတူတူတရားတော်အပေါ်ပေါ့နော်လူတွေစောက်ပြီးတော့ပြတ်သွားပြီးတော့အဲ့ဒီဆိုမှကျွန်တော်တို့ဒီတတိကိစ္စမျိုးပေါ့နော်အတူတူအဲ့လိုမျိုးကိုဒီကြုံတွေ့ရနိုင်တယ်ပေါ့နော်အဲ့ဒီကကြတော့ဖြစ်တာရင်လည်းအသက်အရွယ်ဒီကိုကျွန်တော်တို့ဆိုရှယ်နိုင်ငံကြီးကိုဖြစ်နိုင်တယ်ပေါ့နော်အဲ့လိုယူဆိုင်ဖို့လိုအပ်တယ်အထူးသဖြင့်အသက်ကြီးပိုင်းပေါ့နော်သူအသက်ကြီးပိုင်းနေကျွန်တော်ဆက်ရှိတဲ့လူတွေဒီကလေးဟိုအငယ်တွေပေါ့နော်အဲဒီတရားကြီးကြောက်ကြရောကပေါ့နော်
အပူချိန်မြင့်တဲ့ကြံကိုလက်တလုံးမှာမြန်မာနိုင်ငံတစ်ခုတည်းခံစားနေရတာမဟုတ်ပါဘူး။အရှေ့တောင်အာရှနိုင်ငံတွေအပြင်အာရှနိုင်ငံတွေမှာလည်းဒီတံကိုခံစားရပါတယ်။မ မြန်မာနိုင်ငံသားအများပြားနေထိုင်တဲ့အိမ်နီးချင်းထိုင်းနိုင်ငံမှာလည်းအခုရပိုင်းတွင်အပူဒဏ်ကြောင့်အသက်ဆုံးရှုံးမှုတွေရှိတဲ့အကြောင်းသတင်းတွေမှာဖော်ပြသလိုဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအပူလိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။